မြန်မာနိုင်ငံရှမ်းပြည်နယ်မှာခြေစပ်တဲ့လက်နက်ကိုင်အဖွဲ့အစည်းမျိုးဟာစစ်ရုံ38ခုကနေရာဘာစိတ်ကြွသေးတွေထုတ်ပြီးနိုင်ငံပြည်ပကိုခိုးသွင်းနေတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် The Gulf Tribune online သတင်းတပုတ်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်သတင်းတော်ဒူဖြစ်သူ Tariq Mahmood ရေးထားတဲ့မြန်မာနိုင်ငံမှာဘင်္ဂလားဒေ့ရှ်တို့ရာဘာစီးပွားရေးမိုင်းတထောင်ခီးလို့ဆိုရမယ့်သတင်းဆောင်မရှိမှလို့ဖော်ပြထားတာပါ။အဖွဲ့14ဘက်ကအဲ့ဒီစစ်ရုံတွေကိုလက်ပတ်နေတာဖြစ်ပြီးထွက်လာတဲ့ရာဘာတွေကိုမူရင်းမောင်ကိုရီကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်သားခရိုင် Technet ဒေသမှာရှိတဲ့ရာဘာစီးပွားရောင်းလူတွေစီကိုပို့ပေးတယ်လို့လူမျိုးရေးတပ်ဖွဲ့တွေထောက်လှမ်းရေးအဖွဲ့တွေမူရင်းနေနေရေးတာဝန်ရှိသူတွေနဲ့လူဝင်များတွေကိုကူကားပြီးသတင်းဆောင်မှာရေးထားပါတယ်။ဒီကနေ့ဩဂုတ်လကရခိုင်ပြည်နယ်မှာအကြမ်းဖက်နေနည်းမှုတွေဖြစ်ပြီးတဲ့နောက်ပိုင်းရာဘာခိုးသွင်းသူလူဝင်များအယောက်900ကျော်နဲ့လောင်းအကောင့်ယူ1000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်လာကြတယ်လို့အမည်မဖော်တဲ့ထောင်လိုက်တာဝန်ရှိသူတွေကပြောတဲ့အကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့စစ်အုပ်တွေကနေရာဘာစီးပွား13မြို့ကိုထုတ်လုပ်နေတယ်လို့ကောက်ဆက်စစ်သားကဒုက္ခသည်စခန်းတွေမှာနေတဲ့လူဝင်များမူရင်းမှောက်ကိုအများပြားကပြောကြောင်းလည်းရေးထားပါတယ်။ရာဘာစီးပွားထုတ်တဲ့စစ်အုပ်တွေကိုနှိမ်နင်းဖို့အပြင်းအထန်ရေးယူလှုပ်ဆောင်ပေးပါလို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုအကြိမ်ကြိမ်ပန်ကြားထားပေမဲ့လည်းတိတာထင်ရှားတဲ့တူးတက်မှုမရှိသေးဘူးလို့ဖော်ပြထားပါတယ်။ရာဘာစီးပွားတွေကိုရှမ်းပြည်နယ်ကနေရန်ကုန်အဲဒီကနေရခိုင်ပြည်နယ်စစ်ပြည်မြို့တော်ကတစ်ဆင့်မောင်တော်မြို့နယ်ကိုအဆက်ဆင့်ပို့ပြီးတဲ့နောက်မောင်တော်ကနေဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကောက်ဆက်တစားစစ်ကောင်းနဲ့ဘာရီဆာအရက်တွေကိုခိုးသွင်းကြတယ်လို့ဒါကာတရီဘျူးအွန်လိုင်းသတင်းဆောင်မှာရေးထားပါတယ်။